Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ Line Meter 1925 30မိနစ်ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတောင်းယူသက်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်ကြီးထိုက်ပါ။အာဖဂန်နစ္စတန်နိုင်ငံမှာမနေ့စနေနေ့ကတေဂန်ဘုံခွဲတိုက်ခိုက်ခံရမှုအတွင်းလူ100ကျော်သေဆုံးခဲ့ရပြီးနောက်မှာတော့ဒီကနေ့တနင်္ဂနွေလုံးခြေခွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ရိုဟင်ဂျာရဲ့အများဆုံးပြည်လဲရေဘင်္ဂလားဒေ့ရှ်နိုင်ငံကိုရှောက်နေတဲ့အင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်ကန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။ကချင်ပြည်နယ်ရင်းမြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KAIO တို့အကြားတနင်္ဂနွေမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့အဲ့ဒီမှာပိတ်မိနေတဲ့ရွာသားတွေဒီကနေ့နေ့ရက်ကထွက်ခွာလာနေကြပါတယ်။
ဘူတော့ဒီမှာစားချာမရှိတောက်ချာမရှိသတော့ဘယ်လို့မှနေလို့မရတော့တင်းနဲ့တေပေါ့သူရဲ့ပုံစံနဲ့အားလုံးတန်းစီပြီးမှဟိအပေါ်ဖို့ရှိတတ်ကြပါလားခင်ဗျ။
ဒေသခံရွာသားတို့ပြောတော်ရပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနောက်ရောမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြတ်မြန်မာအရေးသုံးသက်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆန်းများတဲ့တင်များအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတ်တမ်းရေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အုံအပြင်ဘက်လူစီကားရာနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခိုက်ခံရပြီးနောက်ဒီကနေ့တနင်္ဂနွေနေ့ကတော့နိုင်ငံတော်ဝန်ကြေကွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။မြို့တော်ကာဘူးမှာတိုက်ခိုက်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိနေကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်ဘက်ကပြောဆိုပါတယ်။တည်ဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တယ်လို့ပြည်ထရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တည်ဆုံးသူအရေးအတွက်အတိအကျကိုမပြောပေမဲ့လည်းထိခိုက်ဒဏ်ရာရသူတွေထဲမှာတော့ရဲတပ်ဖွဲ့ဝင်30ပါတယ်လို့ပြောပါတယ်။စနေနေ့ကဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းအာဖဂန်ထောက်လှမ်းရေးအေဂျင်စီအကြီးအကဲကလည်းပြောဆိုထားပါတယ်။စနေနေ့ကရဲသားတွေအပေါ်လူမဆန်တဲ့တိုက်ခိုက်မှုကြောင့်ထိခိုက်ခဲ့ရသူတွေကိုအထောက်အကူတွေပို့ပေးနိုင်ရေးအတွက်တနင်္လာနေ့ကိုအလုပ်ပိတ်ရက်အဖြစ်သတ်မှတ်မယ်အကြောင်းနဲ့အင်ကာနေ့မှာတော့နိုင်ငံတော်မှာမွတ်စလင်တို့ရဲ့ကိုဟာကျမ်းစာရွတ်ဖတ်တဲ့အခမ်းအနားတွေနဲ့တနိုင်ငံလုံးဝတ်ပြုတဲ့နေ့အဖြစ်သတ်မှတ်မယ်အကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကလည်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာမနေ့စနေနေ့ကချုံခိုတိုက်ခိုက်ခံရမှုအတွင်းမှာပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိတ်တပ်ဖွဲ့ဝင်တဦးတေဆုံးခဲ့ရပါတယ်။ကွန်ဂိုနိုင်ငံအတွင်းမှာကုလငြိမ်းချမ်းရေးထိန်းသိမ်းရေးမစ်ရှင်ဟာတာဝန်ကျနေတာဖြစ်ပါတယ်။ကွန်ဂိုနိုင်ငံတောင်ပိုင်းကီဝူပြည်နယ်ဘာကရာမြို့ရဲ့အနောက်တောင်ပိုင်း96ကီလိုမီတာကလွန်လင်ပါမြို့အနီးမှာကုလငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေလက်နက်ကိုင်အဖွဲ့တစ်ခုရဲ့ချုံခိုတိုက်ခိုက်ခံမှုတွင်မှာတေဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြစ်တင်ရှုတ်ကြကြောင်းပြောခွင့်ရကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းမှာအ ਨੇ စုံငင်းငယ်ရေးထိန်တပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။ကွန်ဂိုနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့အားလုံးလက်နက်ချပြီးသူတို့နာကြီးချက်တွေကိုငင်းငယ်စွာဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းထားတဲ့အကြောင်းကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂငင်းငယ်ရေးထိန်တပ်ဖွဲ့တွေအနေနဲ့နှစ်ပေါင်း20နီးပါးကြာကာလအတွင်းဘယ်လက်နက်ကိုင်အဖွဲ့ကိုမှရှင်းလင်းနိုင်ခဲ့တာမရှိဘူးလို့ကွန်ဂိုသမ္မတဂျိုးဆက်ကပီလာကပြောဆိုတဲ့အကြောင်းလဲပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြထားပါတယ်။ကွန်ဂိုသမ္မတနိုင်ငံကိုကုလသမဂ္ဂအဆောက်အအုံအောက်ကနိုင်ငံအဖြစ်မရှိမြင်ဖို့သမ္မတကသတိပေးပြီးလာမယ့်ရက်ပိုင်းအတွေ့အတွင်းမှာပဲကုလသမဂ္ဂနဲ့ဆက်ဆံရေးကိုရှင်းရှင်းလင်းလင်းပြောင်းဆောင်ရွက်မယ်လို့သမ္မတကပီလာကပြောဆိုကြောင်းကိုလည်း AFP ကဖော်ပြထားပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ကောင်ဆောင်အလက်စီနဗနီကိုမော်စကိုမြို့တော်ကလူလူချီတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ့်သမ္မတရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြဖို့အတိုက်ခံကောင်ဆောင်နဗနီကစောဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကို Twitter မှာရေးသားခဲ့ပြီးထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မော်စကိုရဲအဖွဲ့ကမစ္စတာနေဗနီရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးဒိုင်းလိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့သူ့ရဲ့ဝန်ထမ်းတွေကိုရဲကစစ်ဆေးမေးမြန်းဖမ်းဆီးနေတာတွေကိုတွေ့ရပါတယ်။ มาลามาจิ้มปะเมช่วยเก่าป่วยกะตู้อย่างช่วยเก่าป่วยหลูไอ้ไทยขังเขาสองอ่ะเบี้ยสูบีแต่เป็นหมอกจับปุ๊ดไต่ตัวทาราบะเชื่อว่าจริงๆชัดๆชัดท้าไปเมื่อเลยสนับจับป่วยดีมาตู้เตยเอาเมื่อเช้ากูรอตาสีไหนมาหกผู้หลูที่นี่จริงๆกันนี่มาพิจิตรเทียมหาเบี้ยสูบทาราเลย
สั่งงานทำงานสิ่งนี้ด้วยสูบีแต่การก่อสร้างเนี่ยเป็นนิกรอตำราช่วยเก่าป่วยวิญญาณเสียงเปลี่ยนกลุ่นตามเหตุทาราพิบาร์เลยการเล่นตำราฮองการ์ลส์ฟรีดมอนอันนี้เนี่ยการเล่นตำรายารุตาวงอุปยามีอยู่ในออสเปรย์ในเงี้ยที่ดันที่อายุตะคุกัดตาสีไหลไปพิบาร์ก็ทบีเต็งเชียงนี่เนี่ยการเล่นตำราฮองอันนี้เนี่ยเอ็งอันนี้มาพิโลเมดีดาร์เรนปาลิมาช่วยเก่าป่วยมาตำราพิเนี่ยเปลี่ยนช่วยเข้ามาส่วนตู้นี่เนี่ยพิบาร์กันเนี่ยอุชโล ာကိုဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ပထမအနေနဲ့ပြည်ပမှာရှိနေတဲ့အချိန်အတွင်းကာတလန်သမားအဖြစ်နဲ့တာဝန်ယူလို့မရနိုင်ကြောင်းနဲ့တကယ်လို့သူ့ကိုရွေးချယ်ခဲ့မယ်ဆိုရင်လည်းကာတလိုးနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်လိုက်တာကဆက်ပြီးအသက်ဝင်နေမှာဖြစ်တယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကပြောပါတယ်။ပထမအနေနဲ့တရားရုံးရဲ့ချုပ်တင်ခွင့်ပြုချက်နဲ့ဒေသတွင်းပါလီမန်မှာလူကိုယ်တိုင်မလာရောက်ဘဲသူ့ကိုသမားအဖြစ်ယာရုအနှင်းချင်းကိုမလုပ်ဖို့ကိုလည်းဖွဲ့စည်းပုံတရားရုံးရဲ့တရားသူကြီးတွေကတညီတညွတ်ထဲသဘောတူခဲ့ကြတာပါဝီဒမောဟာကာတလန်သမားယာရုကိုအဝင်ရွေးခံတဲ့တူဦးတီသောကိုယ်စားလှယ်လောင်းလည်းဖြစ်ပါတယ်သူဟာမိနစ်တုံးကတော့ကာတလုံးနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့အတွက်လူလူဆန္ဒခံယူပွဲကိုဦးဆောင်ခဲ့တာပါပေဆိုရကကတ်လန်ပါလီမန်ကိုဖျက်သိမ်းပြီးကိုပိုင်အုပ်ချုပ်ခွင့်ပြည်ရုပ်သိမ်းပြီးတဲ့နောက်သူဟာဘရဆောမြို့ကိုဖျက်ပြေးတိမ်းဆောင်ခဲ့တာဖြစ်ပါတယ်တကယ်လို့သူ့အနေနဲ့စပိန်နိုင်ငံကိုပြန်မယ်ဆိုရင်တော့အဖမ်းခံရနိုင်ပွဲရှိပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1595တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကိုဒီကနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့မြို့တော်ဓါကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာနဲ့အများဆုံးဖြေရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်တန်းကျော်ကိုလက်ခံဆောင်ရှောက်ထားတဲ့အတွက်လည်းအစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားဘက်ကတော့ကုလသမဂ္ဂနောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရပ်တည်သွားမယ်အကြောင်းအင်ဒိုနီးရှားသမ္မတကကတိပြုပြောကြားခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။ပြည်ထောင်နိုင်ငံကတောင်တမျိုးသမီးတူကိုဟင်းမွေလာတောင်တန်းမြောက်ပိုင်းကခေလမောင်ဒိန်လို့ခေါ်တဲ့တောင်ထိပ်မှာအသက်ရှင်ရတဲ့ပါကစ္စတန်ကယ်ဆယ်ရေးအဖွဲ့တွေကပြန်ပြီးတော့ကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့သူနဲ့အတူတက်သွားတဲ့ပိုလန်နိုင်ငံသားကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့ပြောပါတယ်။ပိုလန်နိုင်ငံသားနဲ့ပြင်သစ်နိုင်ငံသူရီဗိုတို့ဟာပေပေါင်း14000ကျော်မြင်းနဲ့နိုင်ငံပါဘက်တောင်ကိုတက်ဖို့အတွက်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဟာပေ11000ကျော်အရောက်မှာရှေ့ကိုစက်မတက်နိုင်ပဲရပ်နေတာကြောင့်သူတို့မှာပါတဲ့ဂျူးဆက်သွယ်ရေးဖုန်းနဲ့အကူအညီတောင်းခဲ့တာဖြစ်တယ်လို့တောင်တပွဲခန်းနာကိုစီစဉ်သူတွေကပြောပါတယ်။ပိုလန်နိုင်ငံကထိပ်တန်းတောင်တက်အဖွဲ့ရဲ့ပထမဆုံးကြိမ်ဆောင်ရသည့်တောင်တက်တဲ့ခန္ဓာကိုအနာက K2 တောင်ကနေတက်ဖို့ကြိုးပမ်းခဲ့ပြီးတဲ့နောက်သူတို့ဟာစက်မတက်တော့ပဲနဲ့နောက်ဆုံးမှလက်လျှော့လိုက်တာပါ။ပါကစ္စတန်စစ်တပ်ကအဖွဲ့ဝင်၄ယောက်ပါတဲ့ပိုလန်တောင်တက်အဖွဲ့ကို၄ချောင်းကနေကယ်တင်ခဲ့ပြီးနိုင်ငံပါဘက်ကိုပို့ဆောင်ပေးခဲ့တယ်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအက်ဖရင်ဒေသတစ်ဝက်ကိုပြီးခဲ့တဲ့သတင်းပတ်ကတူရကီတို့၄ချောင်းကနေတိုက်ခိုက်ခဲ့မှုအတွင်းမီးလောင်ဖုံးတွေကျဲချခဲ့တာလို့ကတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတ်တို့ထိန်းချုပ်ရာဆီးရီးယားနိုင်ငံအက်ဖရင်ဒေသကိုတူရကီဘက်ကတန်လွင်ခဲ့လို့နာမည်ပေးထားတဲ့ထိုးစစ်ဆင်တိုက်ခိုက်မှုဟာဆိုရင်အစဉ်အချိန်မဲ့တိုက်ခိုက်မှုလို့လည်းကတ်တွေကပြောဆိုကြပါတယ်။
အဖရင်ဒေသတွင်အရှက်သားတွေအပေါ်ကိုတူရကီစစ်တပ်ကတမ်းမြစ်ထားတဲ့မီးလောင်ပုံလက်နက်တွေအသုံးပြုခဲ့တာလို့ဆီးရီးယားကနိုင်ငံရေးသမားအီလ်ဟင်အမက်ကမနေ့စနေနေ့ညပိုင်းတွစ်တာလူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်တူရကီနိုင်ငံကိုနိုင်ငံတကာကစန့်ကျင်လာစီရင်မျှော်လင့်ချက်နဲ့ကတ်တွေရဲ့ဝါဒဖြန့်ချက်ဖြစ်တဲ့ဆိုပြီးတူရကီစစ်တပ်ဘက်ကတော့ဆွတ်ဆွဲချက်ကိုညှင်းပယ်ထားပါတယ်ရှင်
ဩစတြေးလျနိုင်ငံမောက်ဘုံမြို့မှာကျင်းပတဲ့2018 Australian Open အမျိုးသားတဦးချင်းတင်နစ်ပြိုင်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံကတင်နစ်အကျော်မော်ရော့ဂျာဖက်ဒရာဘူးဆွဲသွားပါတယ်။မျိုးသားတဦးချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားနိုင်ငံက Marin Cilic ကို 6-6 6-3 6-6 နဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒီပွဲမှာဘူးဆွဲလိုက်တဲ့အတွက်ဖက်ဒရာဟာအကြိမ်20မြောက် Grand Slam ဆုဖလားကိုအနိုင်ရလိုက်တာဖြစ်သလို Australian Open ကိုလည်း6ချိန်မြောက်အနိုင်ရလိုက်တာဖြစ်ပါတယ်မနေ့စနေနေ့အမျိုးသမီးဘိုလူဝက်မှာတော့ကမ္ဘာနံပါတ်1ဒိန်းမတ်နိုင်ငံကကစားသမား Caroline Wozniacki ကရိုမေးနီးယားနိုင်ငံကနံပါတ်1ကစားသမား Simona Halep ကိုအနိုင်ရပြီးတော့ပိုဆွဲသွားခဲ့ပါတယ် Caroline Wozniacki အတွက်တော့ဒါဟာပထမဆုံး Grand Slam ဆုဖလားလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဖက်နောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကမြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ပြိုင်နက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ပြတော့ပါမယ်ကချင်ပြည်နယ်ရဲမြန်မာတပ်မတော်နဲ့ကချင်လူလာရေးအဖွဲ့ KIO တို့အကြားတနိုင်းမြို့နယ်ရွှေမော်တွင်းဒေသဖက်မှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲအတွင်ပိတ်မိနေတဲ့ရွာသားတွေဟာဒီကနေ့နေ့ရက်ကထွက်ခွာလာကြပြီဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအတွင်ရွာသားတွေထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်လို့ကချင်အရေးစောင့်ကြည့်သူတွေကဆိုပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းမြို့နယ်ထဲကပရဲမော်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေဆဲအခြေအနေကြောင့်ပိတ်မိနေတဲ့ရွာသားတွေနဲ့ပရဲမော်လုပ်သားတွေဟာအလံပြူကန်ပြီးတိုက်ပွဲဖြစ်ပွားနေရကနေထွက်ခွာလာပြီလို့ဒေသခံရွာသားတွေကပြောပါတယ
်။ဟုတ်ကဲ့ပြည်ထောင်မှုအခြေအနေတော့ကျွန်တော်ကိုရောက်ရှိနေတဲ့နေရာနဲ့တမိုင်တော့ပဲရှိပါခင်ဗျ။ဒီပြည်နယ်နဲ့ကြည့်ပြီးလဲတော်တော်ပြပါလိမ့်မယ်။ကျွန်တော်တို့ကဒီပြင်းတော်နဲ့ရှစ်မိုင်၁၀မိုင်လောက်ဝန်းနဲ့နောင်ကွန်းအရရွှေမော်ဟောင်းပေါ်ရွာဟောင်းပေါ်အဲ့မှာရောက်ရှိနေတဲ့ပြည်သူလူထုတွေကလူရရအလုံးဟာ3400ကျော်ရှိတယ်။ဒီလက်ရှိပြားလေးနဲ့ကြည့်ကြည့်ထူတဲ့ခါပြည်သူတွေကထိန်းလို့တိန်းလို့မရဘူး။သူတို့ကလမ်းအတိုင်းကိုခြိတက်သွားကြပါလေ။သူတို့ကဒီမှာစားဆရာမရှိတောက်ဆရာမရှိသလိုဘယ်လိုမှနေလို့မရတော့တင်းနဲ့တေပေါ့။ဆိုတဲ့ပုံစံနဲ့အလုံးတန်းစီပြီးမှအပေါ်ဆုံးခြိတက်ကြပါလေခင်ဗျ
။မြမသမတော်ကနေချင်းလို့လိုက်ရေးသမတော်ခြေပြုရတနိုင်းမြို့နယ်ရွှေမော်သွင်းဒေသဘက်ကိုနေမီရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။တိုက်ပွဲတွင်မြမသမတော်ဘက်ကလက်နက်ကြီးပြေကမှုကြောင့်ဒေသခံရွာသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုရွာသားတွေအနေနဲ့တိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
နောက်ဆုံးအခြေအနေကလက်နက်ကြီးနဲ့တောက်ဆော့အခုဖြစ်နေတဲ့မြေတော်ကလူပင်ခါလို့ခေါ်တယ်ပြီးတော့နမ်ကွန်ချင်းတို့ရဲ့မိုက်ခုံတို့ကလည်းအဲတုန်းကတည်းကတောက်ဆော့တွေလက်နက်ကြီးနဲ့ဖမ်းသူရဲ့နမ်ကွန်တို့ဆိုတဲ့အဝိဝါမှာတမ်းတော်ဖြစ်ကြောင်းနဲ့အဲ့နဲ့ရောက်နေပြီရောက်တဲ့အခါကျတော့သူတို့ဂျမ်းဖြစ်တယ်ပေါ့ဂျမ်းဖြစ်တဲ့ကျွန်တော်မင်းကအရက်သားရှိဦးစိုးလို့လည်းပြီးတော့အမျိုးသမီးမျိုးကသူတို့ဖမ်းတော့တာရှိတယ်မင်းက
မနေ့ကပြကမှုမှာရွာသားတွေစိတ်ဓာတ်တည်ဆုံးမှုရှိနေတယ်လို့အဖမ်းစည်းခံရမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်တနိုင်းမြို့နယ်ပါဝင်မန်စီမြို့နယ်နဲ့စွန်ပရာပုံဒေသမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲရှင်တွေနဲ့ပတ်သက်လို့ KIO ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကကုလို့ပြောပါတယ
်။သူကဆက်တဲ့ဆိုလို့တိုက်ပွဲတွေဖြစ်ပါလား။မနေ့ကတော့တပ်မတော်တွေကတိုက်ပွဲကြီးတော်တော်ထူးထူးရှင်နေသူတို့ကလေးကြမ်းနဲ့ပြစ်တာပေါ့။ကောင်နဲ့ဒီစီမှာစီစီနဲ့ပြန်တက်လာတာတော့တော့ပက်ကတော်တော်လေးအဖြစ်နာတယ်လို့ကြားရတယ်သူကပြင်းတဲ့မှာဖြစ်နေရတက်သေးတယ်ဖြစ်လာတဲ့အနေနဲ့ဖြစ်ပါတယ်မန်စီတဲ့မှာကတော့အဲ့တော့မနဲ့ဒီမှာလည်းပြင်းထားဖြစ်ပါတယ
်ဒီလိုတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်နဲ့ပတ်သက်လို့တမတော်ဘက်ကတရေထုတ်ပြန်တာတော့မတွေ့ရသေးပါဘူးအခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့သူဒေသခံရွာသားတွေထိခိုက်မှုတွေရှိနေပြီးတိုက်ပွဲကြောင့်အသက်လူပြေးနေရတဲ့အခြေအနေမှာရှိနေပါတယ်ဒီစစ်ဆောင်ရွာသားတွေကိုခေါ်ဆောင်ဖို့အတွက်ကချင်နှစ်ချင်းခရိယံဖွဲ့နဲ့ကချင်ငင်းချမ်းရေးအကျိုးဆောင် PCG ဖွဲ့တို့တိုင်ပင်ညှိနှိုင်းနေစေလို့ KBC သွေးရင်မှုတောက်တာခလန်ဆန်စွန်ကပြောပါတယ
်ကျွန်တော်တို့ကိုလာပြီးခေါ်ဖို့တောင်းဆိုနေရကျွန်တော်တို့ကလည်းအခုအဲ့ဒါကို PCG နဲ့တိုင်ပင်ကြီးမှဆောင်ရွက်ဖို့ရှိနေပါတယ
်ကချင်ပြည်နယ်ကွင်းမှာ NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့ ညမာဆိုရတမတော်သူကြာပြီးကြတဲ့2023ခုနှစ်ကစလို့တိုက်ပွဲတွေဖြစ်ပွားလာတာဖြစ်ပြီးတိုက်ပွဲကြောင့်တိုင်းနဲ့ချီတဲ့ဒေသခံကချင်ပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
American Jongsi's new Mexico Pine Ochoa Muhan Bill Richardson is Yamanang or Timing and Poguruja, Cigar Chitin, Piagani Bro, Chikan Jamikom Shingani, to no Twitter Asua Bene, Mr. Richardson Uja, Apiana, Piosu, Topia Muri, Dema Muri, Pikiawari. DPA Gu Taubiro, Yamanang Yet, Tangin the Man Sasan Yine, Yamanang Bo Gavaga Shumi Moni, Blue Taya Muri, Shiduavale, Lame Ingani Yabai, Daddy Lama, Sunu Dabu Shivare. Pawan Suni Mimalu Retoration in Hine, Kue telephone Namadri, Jotin Pipu Tame Suin, Vue Daddy Lysis in Tinto de Chima, Koyma Pipari. The Mamho Kuami, Yusane, Migonigu, Sane Pisi, Tan Fine Pisi, Jubra Pipu Talule Yavare. Vue Mimawaya Phone Maga, Dit Nitonyan Nit, Don Shin Nit, Nangangali Pipio. Email Saga, Bummies Egg Vue News.com Pipari. Pawan Suni Mimian Jamet Russian with Jubari.
အင်္ဂါနေ့ညတရရည်တိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါမြန်မာနိုင်ငံမှာအယက်သားအစိုးရအုပ်ချုပ်ခွင့်ရပြီဆိုပေမဲ့အရင်အစိုးရတွေလိုပဲနိုင်ငံရေးအကျဉ်းသားတွေခုချိန်ထိဆက်လက်ဖမ်းဆီးအကျဉ်းကျခံနေရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့
ဟုတ်ကဲ့ကောင်းပါတယ်ကျွန်တော်လည်းနားနေတော့ဒီနေ့ရောက်တာဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဗီဒီယိုကိုအခုလိုစည်းတမ်းတွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးပါဟုတ်ကဲ့ပါအခုဒီအမေရိကန်နိုင်ငံကိုအခုတစ်ခေါက်လာတဲ့ခီးစင်ပါဗောနော်ဒီအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဘယ်လိုမျိုးအကြောင်းအရာတွေဆွေးနွေးပြပါလဲဒီကက နေနောက်လက်ရှိရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတွေဒါတွေကိုတော့ကျွန်တော်တို့ရေဘူးရဆွေးနွေးပြစ်တာရှိပါတယ်နောက်တစ်ခုအမေရိကန်ဘက်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့အရာတွေကိုလည်းကျွန်တော်တို့ဆွေးနွေးပြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာဟုတ်လားအခုအချိန်မှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်ဆိုပြီးတော့ကိုဘူကြီးတို့ဟုတ်လားနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ပေါ့နော်ဒီ AABB ကနေပြီးတော့ထုတ်ပြန်လာတာကျွန်တော်သတိပြုမိပါတယ် NLD အစိုးရလက်ထက်မှာဒီနိုင်ငံရေးအကျဉ်းသားကအခုဘလောက်ထိရှိနေသေးလို့လဲခင်ဗျာ
ကျွန်တော်တို့ထောင်ချပြီးတာက42ရောက်အဖို့ရင်ဆိုင်နေတာကရောက်200လောက်ရှိပါတယ
်ဆိုတော့ဒီလိုဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့အခြေအနေမျိုးပေါ့လေဟုတ်လားဒီအစိုးရကိုပြန်ကြည့်ရင်လေဒီအစိုးရမှာပါဝင်တဲ့လူတွေလွှတ်တော်မှာပါဝင်တဲ့လူတွေတဲမှာတစ်ချိန်တော့နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့သူတွေလည်းရှိတယ်ဒီလိုလူတွေဟုတ်လားစီမံခန့်ခွဲအုပ်ချုပ်နေတဲ့ကာလမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာရှိသင့်ရလားခင်ဗ
ျတကယ်တော့ဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုရောက်တယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားဆိုတော့ရှိ ਉ မရှိရတော့ပါဘူးအခုနိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုတာကဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုမရောက်သေးဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်။တစုံတရာကျွန်တော်တို့လုပ်ပိုင်ခွင့်တွေလုပ်လို့ရတာတွေရှိနိုင်တယ်။ဒါပေမဲ့လုပ်လို့မရတာတွေလည်းအများကြီးရှိနေပါသေးတယ်။အထူးသဖြင့်တော့2008ပေါ်စီပုံအခြေခံဥပဒေကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားဖို့အတွက်အဓိကအနှောက်အယှက်အဟံဒါဖြစ်နေစေပါတယ်။နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စမှာလည်းကျွန်တော်တို့ကအရေးအတွက်ကိုရင်ကျွန်တော်တို့ပြောလို့မရပါဘူး။နိုင်ငံရေးအကျဉ်းသားဖြစ်စေတဲ့အဓိကအကြောင်းတွေကိုရှင်းနိုင်မှနိုင်ငံရေးအကျဉ်းသားကိစ္စကပြတ်တော့မှာပါ။နိုင်ငံရေးအကျဉ်းသားအဓိကဖြစ်စေတဲ့အကြောင်းတွေကဥပမာပြည်တွင်းစစ်ပေါ့ဒါကနိုင်ငံရေးအကျဉ်းသားတွေအများကြီးမွေးထုတ်ပေးနေရလို့ကျွန်တော်ပြောလို့ရတယ်။အဲ့ဒီမှာမတရားသဖြင့်ဖမ်းဆီးတာတွေ၊နှိမ့်ဆက်ညှိမ့်တာတွေ၊ဥပဒေမှာတပ်ဖြတ်တာတွေကျွန်တော်ပြောတဲ့ဒီ rape ကိစ္စတွေဒီလိုကိစ္စတွေကလည်းအများကြီးဒီလိုစစ်ဖြစ်နေတဲ့ဒေသတွေမှာဖြစ်တယ်။မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာဒီလိုကိစ္စတွေအများအများဖြစ်နေပါတယ်။ဆိုတော့ဒီကိစ္စတွေကိုမရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားပြဿနာပြေလည်မှာမဟုတ်ဘူး။မနေ့တနေ့ကပဲဒီကချင်ကျောင်းသားလေးတယောက်ပေါ့အသက်တော်မပြေသေးဘူး14နှစ်လောက်ပဲရှိသေးတယ်။ထောင်ထဲနှစ်နှစ်ချခံလိုက်ရတယ်။အဲ့လိုပဲကချင်သင်းဟုတ်စရာတွေကထောင်ထဲနှစ်ချခံလိုက်ရတာရှိတယ်။ဆိုတော့အဲ့ကြတော့တိုင်းရင်းသားတွေကိုဒီလိုမတရားတင်းဆက်သွယ်မှုနဲ့ဖမ်းနေတယ်ဆိုလို့ရှိရင်အမျိုးသက်ပြန်လည်တင်းမြေကြီးတို့လည်းအများကြီးနှောက်ယှက်ဖြစ်စေမယ်။အမျိုးသက်ပြန်လည်တင်းမြေကြီးဆိုတာယုံကြည်မှုနဲ့သက်ဆိုင်ပါတယ်။ဆိုတော့ဒီအဲ့အတွက်တကယ်တမ်းဖမ်းနေတာကလည်းကြည့်လိုက်တယ်ဆိုလို့ရှိရင်ဒီတပ်မတော်ဘက်ကဖမ်းနေတာတွေလည်းရှိတယ်။အဲ့လိုပဲအခုခေတ်မှာပိုဆိုးလာတာက ရောသူရောသားတွေကိုဖမ်းတာတက်မလို့တခုလည်းမဟုတ်ဘူးနဲ့တိုင်းသားလည်းနိုင်ငံတက်တရားလည်းဖမ်းလာတာရှိပါတယ်ဆိုတော့ဒါကကျွန်တော်တို့နိုင်ငံအတွက်စိုးရိမ်စရာကောင်းတယ
်အဲ့တော့ဒီနေရာမှာပေါ့နော
်
ဒီ NLD အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားဖြစ်ပါစေတော့ဆိုပြီးတော့ဒီလိုလုံနေတာမျိုးလားဒါမှမဟုတ်ရင်ဒီဖွဲ့စည်းပုံအရာမို့လို့ဟုတ်လားဟိုတက်မတော်ဒါမှမဟုတ်ရင်လူညွေးတက်ဖွဲ့တွေကဆောင်ရွက်နေတာမို့လို့ဟုတ်လားဒီနိုင်ငံရေးအကျဉ်းသားတွေကဖြစ်လာတာလား
အခုကတော့တနေ့လေးပို့ပြီးတော့ရောထွေးလာတာပြောနေတယ်ရှိပါတယ်ဥမာတောင်ဆန်းစုကြည်ကိုဝေဖန်လို့ဆိုပြီးတော့တရားဆွဲတယ်ဆိုပြီးတော့ကိစ္စတွေလည်းရှိလာတယ်တကယ်တမ်းကျတော့ဒီအမေရိကန်မှာဆိုလဲဒေါ်နယ်ထရန့်ကိုတမရကိုဝေဖန်နေတာပါပဲဆဲဆိုနေတာတွေလည်းရှိတာပါပဲဒါပေမဲ့အဲ့လိုမျိုးလှုပ်လို့အတွက်အမေရိကန်မှာတရားမအဖမခံအောင်ဆိုတော့ဒါကအစိုးရတွေဘက်ကသဘောထားကြည့်ရမယ်အဲ့လိုပဲဒီတက်မတော်ကခေါင်းဆောင်တွေဘက်ကလည်းဒီလိုမျိုးသူတို့ကိုဝေဖန်လို့သူတို့ကိုဟိုမတရားသဖြင့်ပြောလို့ဆိုတော့ဖမ်းတယ်ဆိုတော့ပြောကြတော့အတော်လေးကိုမဖြစ်တဲ့ကိစ္စမျိုးတွေပါဒါတွေကသဘောထားကြည့်ကြည့်နဲ့ရှောင်လို့ရတယ်မဖမ်းမဲ့ထားလို့လည်းရတယ်ဒါကပြုမှုအသေးလေးတွေကိစ္စပါရာဇဝမှုတော့မဖြစ်တဲ့ကိစ္စမျိုးတွေပါဒီလိုမျိုးကိုရေးကြီးကွန်ရက်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကတကယ်ကိုစိုးရိမ်ရကောင်းပါတယ်နောက်တစ်ခုကတကယ်တမ်းအမုန်းတရားကိုပြောနေတဲ့အမုန်းတရားအတွက်လှုံ့ဆော်နေတဲ့သူတွေကြတော့တကယ်ဖမ်းဆီးထိန်းသိမ်းနေတာရှိတယ်ဒါတွေကိုမဖမ်းမဲ့တဲ့ဒီတိုင်းပဲလွတ်တော့ပြေးတဲ့မျိုးတွေရှိတယ်ဒါကတိုင်းပြည်ရဲ့ဒီတည်ငြိမ်မှုကိုအများကြီးနှောက်ယှက်ဖြစ်စေပါတယ
်ဒီနေရာမှာပေါ့လေနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီအစိုးရဘိုင်းနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကဟာလာဟိုတားမြစ်ပယ်ချတာမျိုးတွေကျွန်တော်ကြားရတယ
်ဟုတ်ကဲ့ဒီကိစ္စကတော့အထူးသဖြင့်ကျွန်တော်တို့လည်းတော်တော်စိတ်မကောင်းဖြစ်မိပါတယ်။အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးပေါ်မှာနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုလုံးဝထည့်သွင်းမဆွေးနွေးတာတွေဆွေးနွေးဖို့အစီအစဉ်မရှိတာတွေကဟိုကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ်။အလားတူပဲတခြားဒီမိုကရေစီအင်အားစုတွေတခြားနိုင်ငံရေးပါတီတွေကလည်းနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ပေါ်လာအောင်စ조사နေတာကိုကျွန်တော်မတွေ့ရဘူး။အမော SNL ပဲဖြစ်ဖြစ်လူပုံစံဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်အခြားဒီလိုနိုင်ငံရေးပါတီတွေကပေါင်းပြီးတော့အတူတူကတွဲလို့မယ်ဆိုလို့ရှိရင်တော့ဒီအိဗေဖွင့်ဆိုချက်ကပို့ပြီးတော့အလားလာကောင်းတဲ့အနေထားမှာရှိနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုဘူဂျီတို့ကနိုင်ငံရေးအကျဉ်းသားအကူအညီစောင့်ရှောက်မှုအပြင်ပေါ့လေဒီလူအခွင့်အရေးနဲ့ပတ်သက်လို့ပါဟာလာလှုပ်ဆောင်ခဲ့ကြတာဆိုတော့ဟိုလူအခွင့်အရေးအခြေအနေတွေကတစ်နှစ်တည်းတစ်နှစ်ပေါ့ဘယ်လောက်ထိတိုးတက်လာတာမျိုးရှိပါလဲဒါမှမဟုတ်ရင်နောက်ပြန်ဆုတ်သွားနေလို့ပါ
လူ့အခွင့်အရေးကိုပြောရင်တော့ကျွန်တော်နှစ်ခုပြောလို့ရပါတယ်ဒါက promotion ပေါ့လူ့အခွင့်အရေးတိုးတက်ရေးတိုးမြှင့်ဖော်ဆောင်ရေးတွေဘာတွေလုပ်နေသလဲလူ့အခွင့်အရေးကာကွယ်ရေးတွေဘာတွေလုပ်နေသလဲပေါ့အခုဒီနောက်ပိုင်းမှာတော့ဒီလူ့အခွင့်အရေး promotion ပေါ့တိုးမြှင့်ရေးနဲ့ပတ်သက်ပြီးတော့အတော်လေးလှုပ်လို့ရတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့ကာကွယ်ရေးဘက်မှာတော့တော်တော်များများကိုမလုပ်နိုင်တာမျိုးတွေရှိတယ်ဒါပေမဲ့တချို့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာမှုတွေလည်းအခုကျွန်တော်တွေ့ရတယ်တချို့နေရာမှာရက်ဖက်အဖွဲ့အစည်းတွေစ조사မှုတွေကြောင့်ဒီရွာသားတွေကိုတတ်တဲ့ဒီတက်မတော်သားတွေပြန်ပြီးအေးအေးယူခံရတာတွေတချို့ရဲတွေပြန်ပြီးအေးအေးယူခံရတဲ့ကိစ္စမျိုးတွေရှိလာတယ်မျိုးတွေတွေ့ရပါတယ်ဒါကရက်ဖက်အဖွဲ့အစည်းတွေရဲ့တကယ်အဆုံးစားစားနဲ့လှုပ်ဆောင်မှုတွေကြောင့်ဒီလိုမျိုးတွေလုပ်နိုင်တာရှိတယ်ဒါပေမဲ့လူ့ခွင့်ရေးကာကွယ်မြင့်တင်မှုအထူးသဖြင့်ကာကွယ်တဲ့အပိုင်းမှာတော့အများကြီးကျွန်တော်မလုပ်နိုင်ပါဘူးတရားဥပဒေကျွန်တော်တို့အများကြီးဆက်ပြီးတော့စ조사ပြီးလုပ်ကင်သွားအောင်မှာဖြစ်ပါတယ်ဒါကတရားဥပဒေစိုးမိုးရေးနဲ့အများကြီးသက်ဆိုင်ပါတယ်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်အောင်မှာပ
ါဟုတ်ကဲ့ဟိုကျွန်တော်နားလေတာကကိုဘူကြီးရဲ့ AABBB ဆိုလို့ရှိရင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်ကိုကြီးစောင့်ရှောက်ပေးတယ်။ဒါအပြင်ကိုအခုလိုပွင့်လင်းလာတဲ့ဟာ NLD ရတားအစိုးရလက်ထက်မှာမြန်မာပြည်တွင်းမှာပေါ့ AABB ကဘယ်လိုအစီအစဉ်တွေဘယ်လိုဟာတွေကိုလှုပ်ဆောင်နေတာရှိပါလဲ
။ကျွန်တော်တို့အခုဆိုရင်ဒီအစိုးရအထက်တန်းကျောင်းတွေပေါ့အဲ့ဒီအထက်တန်းကျောင်းတွေမှာလူ့ကွန်ရေးပညာပေးဆွေးနွေးပွဲတွေကျွန်တော်တို့လုပ်နေတာရှိပါတယ်။ကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာကျွန်တော်တို့လုပ်ပါတယ်။ရှမ်းပြည်နယ်ဘက်ကအထက်ကကျွန်တော်ကြောက်မှာလုပ်တယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်နဲ့စက်တင်ဘာနှစ်လအတွင်းမှာဆိုရင်ပဲခူးတိုင်းကကျောင်းပေါင်း83ကျောင်းပေါင်းကျွန်တော်တို့လုပ်ခဲ့တာရှိပါတယ်နောက်ပိုင်းမှာကျွန်တော်တို့ဒီပဲခူးတိုင်းနဲ့မှာပဲရက်ွက်အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့တရက်တာလူ့ခွင့်ရေးတင်နန်းပေးဖို့ကျွန်တော်တို့ပဲခူးတိုင်းအစိုးရအဖွဲ့နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာရှိပါတယ်ဒါကလူ့ခွင့်ရေးမြင့်တင်ရေးအပိုင်းပေါ့နော်ဆိုတော့ဒီမြင့်တင်ရေးအပိုင်းကိုလုပ်ရတဲ့အဓိကအကြောင်းကလည်းဒီလူ့ခွင့်ရေးဆိုတာကိုသိမှဒီလိုရှိရင်ကိုယ့်ရဲ့အခွင့်အရေးကိုလည်းသိဖို့လိုတယ်ကိုယ့်ရဲ့တာဝန်ကိုလည်းသိဖို့လိုတယ်အဲ့လိုမျိုးအခွင့်အရေးနဲ့တာဝန်ကိုသိမှလူ့ခွင့်ရေးကာကွယ်ရေးကပို့ပြီးတော့အားကောင်းလာမှာပါဒါကြောင့်မို့ကျွန်တော်တို့ဒီလိုလူ့ခွင့်ရေးစွန့်နှုတ်ပွဲလေးတွေကိုနိုင်ငံအနှံ့မှာကျွန်တော်တို့ကြေကြေပြပြလှုပ်ဆောင်နေတာရှိပါတယ
်ဒီအစိုးရအခုလက်ရှိအစိုးရလက်ထက်မှာဒီလွတ်လပ်စွာထုတ်ဖော်ပြောဆို권တို့ဟာလားလွတ်လပ်စွာဆန္ဒထုတ်ဖော်권တို့အတိုင်းအတာတွေရောကိုဘူကြီးတို့ မြုံမှန်းထားတဲ့အခြေအနေတိုင်းရောက်နေပြီလားဒါမှမဟုတ်ရင်ဘာလို့လိုအပ်ချက်တွေရှိနေပါ့
။အခုကတော့မလျှောက်သေးပါဘူး။မလျှောက်သေးတဲ့အပြင်ကိုလည်းဆိုးရင်စရာအနေထားတွေတော့ကျွန်တော်တို့ပို့တွေ့လာရတယ်လို့ခံစားရပါတယ်။ဥပမာဘာဖြစ်လို့လဲဆိုတော့ရန်ကုန်တိုင်း17မြို့နယ်အတွင်းမှာလုံးလက်စွာစံတော့ဖို့ထုတ်ကမရှိဆိုတော့မျိုးကိုနယ်လုံးဝင်ကြီးကနေပြောလာတယ်ဆိုတော့အကကြတော့ဒါကဒီကျွန်တော်တို့ဒီမိုကရေစီကိုနောက်ပြန်သွားနေပြီလား။ကျွန်တော်လုံးလက်ခွင့်တွေကိုတဖြည်းဖြည်းနဲ့ပြန်ရုပ်သိမ်းနေပြီလားပေါ့။ဒီလိုမျိုးကျွန်တော်တို့မေးခွန်းထုတ်စရာရှိပါတယ်။ဒါကနောက်တစ်ခုကလည်းဒါကလုံခြုံရေးပိုင်းနဲ့ပို့ပြီးတော့သက်ဆိုင်တယ်အစိုးရကတရားကိုတကယ်ထုတ်တာလားဒါမှမဟုတ်လုံခြုံရေးဘက်ကနေပြီးတော့ထုတ်တာကိုအစိုးရကမသားစီနိုင်တာလားဒါကိုတော့ကျွန်တော်ရှင်းလင်းနေမသိရသေးပါဘူးဒါပေမဲ့တရားတော်ကမြန်မာနိုင်ငံမှာလူလက်ခွင့်တွေကိုတော့တဖြည်းဖြည်းပြန်ရုပ်သိမ်းလာနေတယ်လို့ကျွန်တော်တို့စိတ်ထဲမှာခံစားရပါတယ
်ဟုတ်ကဲ့နောက်တစ်ခုကပေါ့နော်ဒီနိုင်ငံအကျဉ်းသားတွေဆိုတာနိုင်ငံအပြောင်းလဲအတွက်ကိုယ်နိုင်ငံတိုးတက်ဖို့အတွက်ဆိုပြီးတော့ဘာလို့ပြောဘဝတွေကိုစည်းပြီးတော့လှုပ်ခဲကြတာတွေရှိပါတယ်အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေအနေနဲ့ပေါ့အပြင်မှာအခုရောက်နေတဲ့လူတွေအနေနဲ့ကဟိုနိုင်ငံရေးစီးကြောင်းထဲမှာဘယ်လောက်ထိဟိုပါဝင်နိုင်ခွင့်တွေရှိနေပြီလဲခင်ဗျအ
ခုတချို့တွေကြတော့လည်းရှိပါတယ်ဒါကြောင့်မလို့လေဒီဟိုဘုံကြီးချုပ်ဖြစ်တဲ့သူတွေအစိုးရဘက်မှာတာဝန်ထမ်းဆောင်တဲ့သူတွေလွှတ်တော်ထဲမှာတာဝန်ထမ်းဆောင်တဲ့သူတွေဒီလိုမျိုးလေးဖြစ်တဲ့လူတွေဖြစ်ကြပါတယ်အဲ့လိုပဲတချို့ NGO တွေမှာဟိုသတင်းစာရေဒီယိုဒီလို channel လို channel list လောကရဲ့ပါလေဒီလိုနိုင်ငံရေးချင်းတဲ့ဟောင်းနေအများကြီးရှိနေတာလည်းရှိပါတယ်တပြည့်နေထဲမှာပဲပင်ကိုကဒီပညာရေးချင်းအားနေတဲ့တကယ်ကိုညှင်းမနှိမ့်ဆက်တော်တော်လေးကိုခံရပြီးတော့အလုပ်ကိုမလုပ်နိုင်တဲ့ဆိုအလုပ်ရနိုင်ဖို့အခွင့်အလမ်းနေပေါ်တဲ့နိုင်ငံရေးချင်းတွေလည်းအများကြီးရှိနေပါတယ်ဆိုတော့ကျွန်တော်တို့ကဒီလိုလူမျိုးတွေကိုတော့တစုံတရာပြန်ပြီးတော့နိုင်ငံတော်အနေနဲ့ပံ့ပိုးပေးတာမျိုးတွေကူညီပေးတာမျိုးတွေတော့လှုပ်ဆောင်တဲ့လူထဲမှာလည်းဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကလည်းဟို reparation ပေါ့ပြန်လည်ကုစားရေးဥပဒေပေါ်ပေါက်လာဖို့လည်းကျွန်တော်တို့ကြိုးစားနေတာရောရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရေးအကျဉ်းသားအနေနဲ့ပတ်သက်လာရင်ကိုကိုကြည်တို့ AB အနေနဲ့ကအစိုးရတာဝန်ရှိသူတွေနဲ့ဓာတ်ရိုက်ဟလာညှိနှိုင်းတာမျိုးအကြံပြုတာမျိုးရောဘလို့အခွင့်အရေးတွေရှိပါလဲ
အရင်ဥသိမ်းစိန်လက်ထက်တုန်းကတော့လက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီဆိုပြီးတော့ဖွဲ့ထားတယ်အဲ့ဒီမှာလည်း AB ပြအဖွဲ့ဝင်ဖြစ်တဲ့အတွက်အစိုးရနဲ့ဓာတ်ရိုက်ကျွန်တော်တို့စကားပြောလို့ရတဲ့အခွင့်အရေးတွေရှိခဲ့ပါတယ်ဒါပေမဲ့2015ခုနှစ်မှာပဲဒီကုမ္ပဏီကိုဖျက်သိမ်းလိုက်တာရှိတယ်။အဲတော့ဒီအစိုးရအာဏာလွှဲပြီးတဲ့အခါမှာတော့လုံးဝကြီးဖျက်သိမ်းလိုက်တာမျိုးတွေရှိတယ်။အဲဒီအချိန်ကနေစပြီးတော့အခုအချိန်ကြီးတော့အစိုးရနဲ့တရားဝင်လမ်းကြောင်းတရိပ်စကားပြောမဲ့လမ်းကြောင်းကတော့အခက်အခဲအများကြီးရှိနေပါသေးတယ
်။ဟုတ်ကဲ့။အဲတော့ကိုဝကြီးဒီ American Citizen နဲ့ပတ်သက်ပြီးတော့ဒီဟလာဘာများဖြစ်ဆက်ပြောချင်တာရှိပါလား။အဲ
တော့ကျွန်တော်တို့အဓိကတော့ကိုယ်ပြည်တွင်းရေးပြဿနာကိုကျွန်တော်တို့ကသိချင်နိုင်နေနဲ့ဖြေရှင်းဖို့လိုပါတယ်။နိုင်ငံတကာနဲ့အမြဲတမ်းရန်ဖြစ်နေလို့နိုင်ငံတကာပြောသမျှကိုလည်းအမြဲတမ်းငြင်းဆန်နေုံနဲ့ကျွန်တော်တို့ပြဿနာတွေကိုတွေ့လည်တော့မဟုတ်ဘူး။ပဂရီပြဿနာရဲ့ပဂရီကိုကျွန်တော်တို့ပဂရီတိုင်းလက်ခံပြီးတော့ဘလို့ပြေလည်အောင်ဖြေရှင်းမလဲဆိုတဲ့ဟာကိုနည်းလမ်းနဲ့သိကြရှာဖို့လိုပါတယ်။အခုဆိုရင်အမေရိကန်ကဒီစစ်ကောင်းဆောင်မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအရေးယူဖို့ဆိုတော့မျိုးပြင်ဆင်နေတာရှိတယ်။ဆိုတော့ကျွန်တော်အစိုးရကတခြားဒီလိုမျိုးစစ်ကောင်းဆောင်တွေကိုအရေးယူုံနဲ့ရန်တန်တော့မဟုတ်ဘူး။တခြားဒီ investment လာမဲ့ကိစ္စတွေတခြားဒီတည်ငြိမ်မှုအခြေအနေတွေကင်းမဲ့လာတဲ့အခါမှာစီးပွားရေးကအရန်ကိုထိုးကျတော့မဲ့ကိစ္စတွေဒီလိုမျိုးကိုလည်းကျွန်တော်တို့အများကြီးတွေ့နေရတာရှိတယ်။ရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အနာဂတ်တော့ကျွန်တော်တို့အတော်လေးစိုးရိမ်ပါတယ်။နောက်ကျွန်တော်တို့တိုင်းပြည်ကိုကာကွယ်ဖို့ဆိုလို့ရှိရင်လိုအပ်တာကကျွန်တော်တို့ရဲ့ညီညွတ်မှုရယ်ကျွန်တော်တို့ smart foreign policy လို့ခေါ်တယ်။အမှန်ကောင်းပုံနဲ့တိကျတဲ့နိုင်ငံခြားရေး policy ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကအချုပ်အခြာအာဏာကိုကာကွယ်နိုင်မှာဖြစ်ပါတယ်။လည်းနဲ့အနေကဝယ်ဖို့စဉ်းစားနေရင်တော့ကျွန်တော်တို့ကအချုပ်အခြာအာဏာတဖြည်းဖြည်းနဲ့လုံးဝပေါ်ပါတော့ပါလိမ့်မယ်။ဒါတို့တော့ကျွန်တော်တို့ကနိုင်ငံကောင်းဆောင်တွေကိုအထက်မှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကိုကျွန်တော်တို့သတိပေးကြပါတယ်
။ဟုတ်ကဲ့။ကိုကြီးကျေးဇူးတင်ပါ
တယ်။မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးလိုက်တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မှချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းဘတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လင်းပါမယ်။နှစ်ဖက်စလုံးအသေးချာပြန်သုံးသပ်ရမယ်မြောက်ဦးအရေးခင်းဆိုတဲ့ကောင်းစင်နဲ့ဒီသဘက်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကိုညီတင်ဆက်ထားပါရရှင
်။ဒီကနေ့ဇန်နဝါရီ16နေ့ညကမြောက်ဦးမှာကျင်းပမယ်133ကျင်းမြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပခွင့်ခွင့်မပြုခဲ့တာကိုအကြောင်းပြုပြီးစရပြဝဲနဲ့ရုံရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်ဖြစ်စဉ်တွင်ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပါတယ်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကစရပြဝဲတစ်ခုမှာလူအသေးအပြောက်အများဆုံးဖြစ်ခဲ့တာမို့အတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်အခုဒီလူသေဆုံးမှုနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းဆောင်ရွက်နေပါပြီဒီပြဿနာရဲ့အရင်းအမြစ်ဟာဘာဖြစ်မလဲပြိပခါပြဿနာဘောင်းစုံနဲ့စူပွက်နေတဲ့ရခိုင်ပြည်နယ်မှာခုလိုပြဿနာမျိုးမဖြစ်အောင်ဘာတွေလုပ်သင့်တယ်လဲဆိုတာခုတစ်ပတ်လေးလာဆွေးနွေးကြည့်ကြရအောင်ပ
ါပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ထူးထူးခြားခြားမဟုတ်ပါဘူးကော်မတီတစ်ခုကနေဇန်နဝါရီလ16ရက်နေ့ညမြောက်ဦးမှာ233ကျိတ်မြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပဖို့စီစဉ်ပါတယ်အဲ့ဒီအခမ်းအနားမှာတည်သူလွတ်တော်အမတ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ဟောပြောဖို့စီစဉ်ထားတယ်လို့လည်းသိရပါဗျ။ဒေါက်တာအိမ်မောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာမြောက်ဦးမှာပွဲချင်းပမဲ့ရက်မတိုင်ခင်ရတိတောင်မြို့နယ်မှာဟောပြောခဲ့ပြီးပါပြီ။အာနာပိုင်တွေဘက်ကတော့ပွဲချင်းပမဲ့နေရာဟာနန်းတော်ရာဂုံးမှာမို့ခွင့်ပြုချက်မပေးခဲ့ဘူးလို့ဆိုပါရယ်။ခွင့်ပြုချက်မပေးတဲ့ကိစ္စမှာဖော်ပြမထားပေမဲ့ဒေါက်တာအိမ်မောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ရဲ့ရတိတောင်မြို့နယ်ကဟောပြောချက်နဲ့လဲတက်ဆိုင်မယ်လို့ခံမှန်းရပါတယ်။နောက်ပိုင်းအဲ့ဒီဟောပြောချက်ကြောင့်ပဲသူတို့နှစ်ယောက်ကိုဖမ်းဆီးတရားဆွဲပြီးစစ်တွေအကျဉ်းထောင်ပို့လိုက်ပါတယ်။တက်ဆိုင်ရာရဲ့အဲ့ဒီလိုခွင့်ပြုချက်မပေးတာကိုပွဲချင်းပတဲ့အဖွဲ့ကအနေနဲ့အရရက်ကနေလာတဲ့ရခိုင်ပြည်သူတွေကိုအသိပေးပါတယ်။အဲ့ဒီခါမှာပွဲကိုပိတ်ပင်ရကောင်းလားစာရေးဆရာဝေဟင်အောင်ကိုဖမ်းဆီးရကောင်းလားဆိုပြီးဒေါသထွက်ဆန္ဒပြပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတော့စူပူဆန္ဒပြသူတွေကိုရဲလုံထုံးလုံနီးအတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းခဲ့တဲ့အကြောင်းဒါပေမဲ့အစိုးရရုံးဆိုင်ရာဝင်းတဲ့အထိဝင်းရောက်လာပြီးရဲတပ်ဖွဲ့ဝင်းနေစီကတနက်ကိုလုံထွေးလူရက်တဲ့အထိဖြစ်လာလို့ဖြစ်ခဲ့ရာကနေလူသေးဆုံးဒဏ်ရာရတာတွေဖြစ်ပေါ်ခဲ့ကြောင်းရှင်းလင်းချက်ထုတ်ခဲ့ပါတယ်နောက်ဆုံးအခြေအနေကတော့အစိုးရဘက်ကဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုဖမ်းဆီးတရားစွဲထားတယ်လို့လူခဏယောက်တေဆုံးရမှုနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းနေပါတယ်။အခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကစုံစမ်းရေးအဖွဲ့တစ်ခုဖွဲ့ပြီးစုံစမ်းဖို့လုပ်နေပါပြီ
။ဒီပြဿနာနဲ့ပတ်သက်ပြီးတက်ဆိုင်ရာစုံစမ်းစစ်ဆေးမှုရလဒ်တွေတရားဝင်ထွက်ပေါ်လာတာမရှိသေးတော့လူတေဆုံးရတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘသူမှန်းနဲ့ဘသူမှားတယ်ယတိပြမပြောနိုင်သေးပါဘူး။ဒါပေမဲ့ဝေဖန်သုံးသပ်စရာဘယ်နှဘက်တော့ရှိနေပါလဲ။အဲ့ဒါတွေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတို့ရဲ့ပြုမှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရလဲဆိုတာနဲ့ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲ။အခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုစမ်းကြဲတဲ့ကိစ္စမဟုတ်ပါဘူး။သိမကြသေးခင်ကာလမြောက်ဦးမှာရောအခြားမြို့နယ်တွေမှာပါရခိုင်တိုင်းသားတို့ရဲ့ခုလိုအလားတူပြုမှုလှုပ်ရှားပုံတွေကိုတွေ့မြင်ခဲ့ကြရပြီးဖြစ်လို့ပါ။
ဒီကနေ့2023ခုနှစ်ဒီဇင်ဘာလ17ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကမြို့မီမြို့ဖဒေသခံတွေလို့ဆိုတဲ့ကော်မတီတစ်ခုကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေ NGO အဖွဲ့တွေလိုင်းနာရမယ်အချက်တွေဆိုပြီးကြေညာချက်တစ်ခုထုတ်ပါတယ်။အဲ့ဒီအချက်တွေကိုလိုင်းနာဆောင်ရွက်ခြင်းမရှိရင်ဒီဇင်ဘာလ20ရက်နေ့နောက်ဆုံးထားပြီးမြို့နယ်တွေကထွက်သွားကြဖို့တောင်းဆိုပါတယ်။တောင်းဆိုချက်မှာပါလာတ လုံ လုံ ကြဘူးပါ မဖြစ် နိုင် တဲ့ အချက် တွေ များ တော့ NGO တွေ က မ like ရော နိုင် ကြပါဘူး ဒီ တောင်း ဆို ချက် တွေ ကို လက် မခံ တဲ့ NGO တွေ NGO တွေ ကို ဟိုတယ် တွေ က နေ လက် မခံ ဘူး ထပ် ပြီး အကြက် ကိုင်း တောင်း ဆို မ ရ တော့ စီ တန်း လှည့် လဲ ဆန္ဒ ပြ ခဲ့ တဲ့ တာရက ရှိ ခဲ့ ဘူး ပါတယ် ပြော ရ ရင် အခု နှစ် ပိုင်း တွင် မြောက် ဦး မှာ အကြက် ကိုင်း လို တဲ့ ရန် လို တဲ့ လှုပ် ရှား မှု တချို့ ရှိ နေ ခဲ့ ပြီး သား ဖြစ် ပါတယ် အားလုံး သိ ကြပြီး ဖြစ် တဲ့ အတိုင်း အဲ့ဒီ ကာလာ က တန် တွဲ မှာ ရခိုင်တိုင်းရင်းသားတွေနဲ့ ဣစ္စလမ် ဘာသာဝင် ကမန်တိုင်းရင်းသားတွေ သွေးကြွတန်ယူ ပဋိပက္ခ ဖြစ်ခဲ့ပါတယ် အဲ့ဒီနောက်ပိုင်း တရုတ်ရေနံ ပိုင်လိုင်း တိဆောက်ရေး လုပ်ငန်းခွင်မှာ တရုတ်နဲ့ တိုင်းသား အလုပ်သမားတွေ ပဋိပက္ခ ဖြစ်ခဲ့ပြီး တိုင်းသား အလုပ်သမားတွေ က အဆောက်အအုံတွေ ရေနံ လောင်ကမ်းတွေ ကို မီးတင် ရှို့မှု ဖြစ်ပွားခဲ့ပါသေးတယ် ဒါအပြင် နိုင်ငံတကာ အကူအညီ ပေးရေး အဖွဲ့က အမျိုးသမီး တယောက် သာသနာ အလံ ကို ဖြုတ်ချပြီး မဖွဲ့မရာ ပြုတယ် ဆိုတဲ့ ကောလာဟာလ သတင်း ထွက်ပေါ်လာပြီးတဲ့ နောက် 2014 ခုနှစ် မတ်လ 26 ရက်နေ့ 29 ရက်နေ့ တွင်မှာ စစ်တွေက နိုင်ငံတကာ အကူအညီ ပေးရေး အဖွဲ့အစည်းတွေ ရုံးဆိုင်ရာ တဲခိုရာ အထောက်အကူ ပစ္စည်း တိုးလောင်ရာ နေအိမ်တွေ ရုံးငန်းတွေ ဂိုဒေါင်တွေ ဟာ ရခိုင်တိုင်းသား တချို့ရဲ့ တိုက်ခိုက် ဖျက်ဆီးတာကို ခံရပါတယ် နိုင်ငံတကာ အကူအညီ ပေးရေး အဖွဲ့ဝင် နိုင်ငံသားတွေ နဲ့ နိုင်ငံသားတွေ ကိုတော့ သက်ဆိုင်ရာက ဘေးလွတ်ရာ ရွှေ့ပြောင်းပြီး အကာအကွယ် ပေးကြရပါတယ် တချို့ ရန်ကုန်ကို လေယာဉ် နဲ့ အတုပ်လိုက် ပြန်ပို့တာမျိုး လုပ်ကြရတဲ့ အထိ ဖြစ်ခဲ့ပူပါတယ် နောက်ပိုင်း ရခိုင်ပြည်နယ် မြို့နယ် အချို့မှာ ရခိုင်တိုင်းသား တချို့က ပြည်ရင်း ပြည်ပ သတင်း မီဒီယာ သမား တချို့ကို အုပ်စုနဲ့ ဝိုင်းဝန်း ရန်ပြုဖို့ ကြိုးစားတာ ဘာသာပေါင်းစုံ ညီညွတ်ရေး အဖွဲ့ ရောက်လာချိန် ဝိုင်းဝန်း ဆန္ဒပြ ရန်မူတာ စတာတွေ လုပ်ခဲ့ကြပါသေးတယ် တိတ်မကြာဒေးကင်တုန်းကပဲ စစ်တွေမှာ ဒုက္ခတဲ့ စခန်းကနေ စိတ်ကမ်းပဲ ရောက်လာတဲ့ မွတ်စလင်တွေကို အုပ်စုဖွဲ့ ဝိုင်းဝန်း ရိုက်နှက်ခဲ့ကြလို့ တယောက်တည်း ကျန်သူအားလုံး အပြင်းထန် ဒဏ်ရာရ ဖြစ်ခဲ့ပါသေးတယ် ဒါရီမကမြန်မာနိုင်ငံ တက်ချီနီ အသင်းရဲ့ ကုန်တင်ရင်ကို ရံပြူတာ စစ်တွေ စိတ်ကမ်းက အကူအညီ ပေးရေး ပစ္စည်းတွေ တင်ထားတဲ့ သင်းမောကို ရံပြူလို့ ရဲတပ်ဖွဲ့က တနက်ပစ်ဖောက် လူစုခွဲရတာတွေ ဖြစ်ခဲ့ပါသေးတယ် ပြောရရင် လူစုလူဝေးနဲ့ ပဋိပက္ခ ဖြစ်ရတဲ့ ပြဿနာဟာ ရခိုင်ပြည်နယ်မှာ မဆမ်းပါဘူး
တကယ်လို့ ရခိုင်ပြည်နယ်က ရခိုင်တိုင်းသားတွေကို ဥဆောင်နေတာ ရခိုင်နိုင်ငံရေးသမားတွေပါ ရခိုင်တိုင်းသား တချို့ရဲ့ အဲ့လို အပြစ်မှုမျိုးကို မှားယွင်းတယ်လို့ ပြောတဲ့ ရခိုင်နိုင်ငံရေးသမား ဆိုတာလဲ မကြားမသိရပါဘူး ဒါကြောင့် ရခိုင်တိုင်းသားတွေကို ဥဆောင်နေတဲ့ ရခိုင်နိုင်ငံရေးသမားတွေ အနေနဲ့ ကို ရခိုင်လူမျိုး တချို့ ဘာကြောင့်ခုလို အပြစ်မှုမျိုး ထပ်တလဲလဲ ပြစ်မှုနေရသလဲ အဖြေရှာသင့်ပါတယ် ဒါဟာ လမ်းလွဲနေသလား လမ်းမှန်လား နိုင်ငံရေးသမားတွေရဲ့ ဥဆောင်မှု ဘာတွေချွတ်ယွင်းနေသလဲ စသဖြင့် သုံးသပ်သင့်ပါတယ် အခြားတစ်ဖက်မှာတော့ ရဲတပ်ဖွဲ့ဘက်ကလည်း ခုလို လူစုလူဝဲနဲ့ ဆန္ဒပြမှုဖြစ်စေ အကြမ်းဖက်မှုပါလာသည်ဖြစ်စေ လူ 9 ယောက် သေဆုံးသည့် အထိ ပြစ်ခတ်မှုဖြစ်သင့်သလား ဆိုတာ အပြေချာပြန်ဆန်းစစ်ဖို့ ပြုပြင်ဖို့ လိုနေပြီဖြစ်ကြောင်းပါ
တင်းစာဆရာဦးစီသူအောင်မြင်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဘတ်စင်ကဏ္ဍဖြစ်တဲ့မြန်မာပြည်မှာပေးစာများကဏ္ဍပါမအီးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။ဗီဒီယိုအစီအစဉ်ကိုနားဆင်ပြီးတော့အင်တာနက်အီးမေးလ်နဲ့စာရိတ်ကတဖြင့်ရေးလာကြတဲ့တော်ရရှင်ရဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါမယ်။နောက်ပိုင်းမှာတော့တော်ရရှင်ကိုနိုင်ငံတကာမှာထိတ်ဆုံးရောက်နေတဲ့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးမယ်အဖြစ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာတိချင်းတစ်ပုဒ်နဲ့ဖျော်ဖြေ Didi Sure, Facebook Bogato Rashinga. Thanks for the wishes. Same to you and your family. Happy New Year to you all, Sure Yela Bari. Duga, Nitte no concert season go Nasin Bio, Kulumu, Mingla, Nitte Chipaji, Sure Pian Bio, English Lusudan Bila Chipari. Timao Sure Dorashinga, view you. Facebook and Nipro message Polarawa. Mingla, view a gemma to your Shimaji, Hokeva. Utemo Diale. Jemma, Joshimazi, Lofio Yap, and Jotsu Tang Bejamari. Lamiko goes red or Ashingaro. Ming lava view ye. Two jarre the dinner, Timbega to two Jesu Timari. Titamakale view it in Tana, Dode Amimazi, Lusu Tang Be Lavari. Now Doras in the Messengerani, Pio, Sayimi Laramaro. The dinner go Popilo Yamala, Tizemari, Dinia Mare, Popi Yamla, Pija, Bizi Timari. Okeva, a colonial messenger, a don't you are same Jesu Nedi messenger, Marco Pogenet Ringo, Tita Yipio, Popilo Yavarino, and then finally Dima, Popilo Yavari, Lupio Timari. View a season ago nothing, I'll be there to Jesu Timari. ဒီဟိုကအစီအစဉ်ကိုနားထောင်ပြီးတော့ဖြစ်စီပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စီတော်ရရှင်ကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်းဒီဟိုကလက်ခံရရှိပါရဲ့နော်ဟဲ့ချေမာတော်ရရှင်တယောက်ရေးလာတာကတော့ကြော်ဆိုတဲ့တော်ရရှင်မာသူကတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာမြန်မာအစုအနဲ့တိုင်းသားတပ်မတော ပွဲတွေဖြစ်ပွားတိုင်းနှစ်ဖက်လက်အောက်ငယ်သားရဲဘော်တွေတည်ဆုံရသည်ကိုအလွန်တရာမှစင်မကောင်းဖြစ်ရပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းတိုင်းမဖြေရှင်းဘဲစစ်ပွဲနဲ့ဖြေရှင်းနေသည်ဒီမိဟာဘယ်တော့မှငြိမ့်မယ်မထင်ပါ။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့စစ်ပွဲနဲ့ဖြေရှင်းနေဒီတိုင်းသားဒေသတွေမှာနှစ်ဖက်ဒုက္ခတွေရောက်ချရပါတယ်ဆ ngan o to tat pa me so lo tu ye myama nangan democracy lan chang ne uti pyo sha lan ne ye myama nangan to tat phwin pyo bo so lo tu ye myin go ye la ba de naw tat tora shin tu lo be naw tat tora shin tu ka ro jaw ji so le tora shin ma facebook ma ye la da ba a so ya a paw tat ma ro a paw tai yin da lan nat kai mya a long do ye nai ngan ngain ngain ye jung ngan le ne a tu de kwa let twe lwin tat nai ya ba si lo su taung ma de ne ကျော်ကြီးဆိုတဲ့တော်ရရှင်ကအစိုးရရဲ့တမတော်ရဲ့တိုင်းသားလက်နက်ကိုင်တွေအားလုံးပေါင်းစည်းရေးအတွက်အဆုတောင်းလာပါတယ်။အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတိလေးတပုန်းနဲ့ဖြောပြေးပေးကြပါရစေ။နောက်ပိုင်းမှာတော့မြန်မာတချင်းလေးတပုန်းနဲ့လည်းမေတ္တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခု Billboard Hot 100တေးစီမှာအခုသတင်းပတ်အတွင်းနံပါတ်1ချိတ်တဲ့တချင်းလေးနဲ့ဖြောပြေးကြတာပါ။ဒီဆိုတဲ့သူကကျူဘာနယ်ပွားအမေရိကန်နိုင်ငံသူကမီလာကက်ဘယ်ရိုဖြစ်ပြီးတော့သူ့ရဲ့တချင်းကိုအမေရိကန် rapper ဆိုတော့ရန်သက်ကအားဖြည့်ပြီးတော့ဆိုပေးထားပါတယ်။ဒီတဲ့ချင်းကိုဒီဆိုတဲ့ကမလာကဘယ်ယိုကအမျိုးသမီးလေး9ယောက်နဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်ပါတယ်။သူကဒီတဲ့ချင်းကို2018ခုနှစ်မှာထုတ်တဲ့ Studio Date တဲ့ပြားထဲမှာထည့်ထားပြီးတော့အခုထုတ်လွှင့်ပေးမဲ့တဲ့ချင်းတပုတ်သေးတသက်ကိုတော့2019ခုနှစ်ဩဂုတ်လ3ရက်နေ့မှာထုတ်ဝေလိုက်တာပါ။ဒီတဲ့ချင်းကချက်ချင်းဆိုလိုအောင်မြင်မှုတွေရခဲ့ပြီးတော့ Australia ပြင်သစ် Ireland Scotland နဲ့ Britain ပြီးတော့ Canada နဲ့ American ပြည်အောင်စုတွေမှာ Number 1 နေရာတွေကိုရတာဖြစ်ပါတယ်။တခြားနိုင်ငံတော်တော်များများမှာလည်းထိတ်ဆုံးနံပါတ်10အတွင်းကိုဝင်ပါတယ်ဒီတချင်းရဲ့ပြန်ကြော့တီဆိုတဲ့ chorus အပိုင်းဒီမှာ latin ဂီတတန်စင်တွေကိုကြားကြရမှာဖြစ်ပါတယ်ဒီတချင်းကို spain ဘာသာနဲ့ latin american ဂီတဆူချင်းမြင်ပေါ်မှာကဘယ်ယူကတီဆိုဖျော်ပြခဲ့ပါတယ် MTV ဥရောပဂီတဆူချင်းမြင်ပေါ်မှာလည်းသူဖျော်ပြခဲ့သေးတာပါအခုသူ့ရဲ့တချင်းက billboard hot 100 ဆီမှာတရင်ခုနှစ်ပတ်စတိုင်နေရာယူထားနိုင်ခဲ့ပြီးတော့2018ခုနှစ် January ဒီလမှာပဲနံပါတ်1နေရာကိုရောက်တာဖြစ်ပါတယ်အခုလိုမျိုးနံပါတ်1နေရာကိုရောက်ဖို့တချင်းစားထွက်ခြင်းကစပြီးစုစုပေါင်းသတင်းပတ်23ပတ်ကြာသွားခဲ့လို့အဲ့လိုမျိုးသတင်းပတ်အကြာကြီးနေတော့မှထိရောက်တဲ့အမျိုးသမီးအစိုးရရဲ့တချင်းထဲမှာသူ့ရှေ့မှာတယောက်ပဲရှိပါတယ်။ဒါပြင်နောက်တစ်ခုထူးခြားတာကတေးထပ်ပြားရောတပုတ်သေးထွက်တဲ့တချင်းရောနှစ်ခုစလုံးတစ်ပြိုင်တည်းထဲအမေရိကန်ပြည်ထောင်စုအကောင်ဆုံးတင်းနံပါတ်စီမှာနံပါတ်1နေရာကိုရောက်တာကသူနဲ့ပါဆိုတော့မှအမျိုးသမီးအစိုးရ3ယောက်ပဲရှိသေးတာပါ Beyonce က2003ခုနှစ်မှာတခါနောက်ပြီးတော့သူ့အရင် Britney Spears ကတော့အရင်ဦးဆုံး1999ခုနှစ်မှာတခါအဲ့လိုပဲတေးထပ်ပြားရောတေးတချင်းရောတစ်ပြိုင်တည်းထဲအကောင်ဆုံးနေရာတွေကိုချိတ်ခဲကြပါတယ်ဒီတော့အခုလောလောဆယ်နံပါတ်1ကိုရောက်နေတဲ့ကမီယာကဘယ်ယိုတီဆူထားတဲ့ဟာဗာနာဆိုတဲ့တချင်းလေးကိုနားချင်ခံစားကြည့်ပါဦးနော် Havana na na Have my heart is in Havana na na He took me back to his Atlanta na 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 Oh my heart is in Havana There's something about his manner Havana na naI know
graduated, fresh on campus. Fresh out East Atlanta with no mountains. Fresh out East Atlanta, bump up like a traffic jam. I was quick to pay that girl like Uncle Sam. He go, hey, take it on me. Hey, try to crave it on me. Get the beating on me. On me. When she waited on me. Damn, try to cake it on me. Got the bacon on me. When you fell, this is history and I'm making home. On me. Point blank, post range that beat. If you go a million, that's me. Me. I was getting more like this.
Havana, Havana. Hey. Half of my heart is in Havana.
ရဲ့ဟော့တန်ဂျက်ဟော့တဖြစ်ဆုံးတေးတရာစီမံနံပါတ်1ကိုချိန်နေတယ်။ကမိယာကပဲရိုတီဆိုထားတဲ့ဟာဗာနာဆိုတဲ့တခြင်းကိုနားဆင်ကြရရပါရှင်။မြမတေးချစ်တော်ရာရှင်တွေကိုနောက်ပိုင်းမှာမြမတခြင်းလေးတစ်ပုံးနဲ့မြစ်တာတွေလည်းဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုတော့တော်ရာရှင်တွေရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်ရှင်။မြစ်ကြီးနားကတော်ရာရှင်တယောက်သူတို့လ နေတတ်ပါတယ်။လုံလုံရေးအင်အားနဲ့ပြည်သူတွေပူးပေါင်းမှုတွေလိုအပ်တယ်လို့အကြံပေးရစ
ီ။ကချင်ပြည်နယ်ကလည်းနောက်ထပ်သောရရှင်တယောက်ရဲ့ဆာကတော့ဗမော့ခိုင်မှာကြုံတွေ့နေရတဲ့မူရစီပြဿနာဆိုပြီးအခုလိုရေးလာပါတယ်ရှင
်။မင်္ဂလာပါ VUE ဝိုင်းတော်သားတွေခရစ်စမတ်မှာကိုစိတ်နှစ်ဖြာအေးချမ်းကြပါစေ။ဘသူဘာပြောပြောကျွန်တော်ကတော့ VUE ကိုထောက်ခံအားပေးလျက်ပါ။ကချင်ပြည်နယ်ဗမော့ခိုင်နဲ့မန်စီမြို့နယ်ဒေသတွေမှာမူရစီဝါးတွေပေါ်များလာကြောင်းခိုးမှုလူရမှုဆေးကြောင်ပြီးတော့ဓာတ်ခုတ်မှုအိမ်မီးရှို့မှုလူခင်ယူတွေချိုးဖောက်ခံမှုလူမှုဝန်းကျင်မှာယာမဆေးပြားတွေကြောင်းအတော်လေးကိုပျက်စီးနေကြပါတယ်။မူရစီများတာစီပိတ်ပင်ဖန်စီပေးဖို့အထက်လူကြီးတွေသိစေဖို့ VUE ကနေတဆင့်ကြော်ညာပေးဖို့တင်ပြပါတယ်ခင်ဗျာ
။မူရစီကြောင်းချဖြန်ကားမှုကိုတာဝန်ရှိသူတွေသိရှိပြီးတော့ကင်တွယ်ဖြေရှင်းပေးပါဆိုပြီး VUE ကတဆင့်တည်တော်ရရှင်ပန်ကြားလာတာဖြစ်ပါတယ်။တော်ရရှင်တွေရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့ခုနကတော့ပြောခဲ့တဲ့ပုံမြန်မာတေးလေးပုံနဲ့မြစ်တာတေးလေးဆောင်ပေးချင်ပါတယ်เนาะအခုတလောလူပြောများနေလို့နားထောင်ဖြစ်တဲ့ဆဲလဲလိုက်တန်းဆိုတဲ့တခြင်းလေးပါမွေရဲဆိုရှင်ခင်မောင်တို့ရဲ့ဆဲလဲလိုက်တန်းတခြင်းကိုဖြူဖြူကြော်တဲ့ပြန်တီးဆိုထားပြီးတော့ဒီတခြင်းတလောကမှာထွက်လာတာပါတခြင်းထွက်ထဲကဝေဖန်တဲ့နေရောထောက်ခံတဲ့နေရောကြားနေရပြီးတော့ဒီတစ်ချက်နဲ့ပတ်သက်လို့တော်တော်စူးစူးညံ့ညံ့ဖြစ်လာလို့မီဒီယာတွေမှာလည်းသူ့ကိုမေးမြန်းထားတာတွေကြားရပါတယ်။ဖြူကျော်သိန်းကတော့သတင်းမီဒီယာတစ်ခုနဲ့ပြောတဲ့အခါမှာပုံစံတင်းနဲ့ပြန်လဲဆန့်တစ်တီဆိုမှုကိုအားပေးခြင်းနဲ့လူငယ်ပြည်သက်အတွက်သူတီဆိုပေးထားတာဖြစ်ပါတယ်။သူအဲ့လိုမျိုးသချင်းဟောင်းကိုကိုပိုင်ဟန်တင်းနဲ့တီဆိုမှုကြောင့်တော့အရင်ရှိထားပေးတာမူလသချင်းပျောက်ပြက်သွားမှာမဟုတ်ပါဘူး။မူလသချင်းမူလပုံစံအတိုင်းကြိုက်တဲ့သူတွေလည်းမူလသချင်းကိုတွားပြီးတော့နားထောင်နေနိုင်တာပဲလို့သူကပြောပါတယ်။ဖြူကျော်သိန်းဒီသချင်းတီဆိုမှုနဲ့ပတ်သက်ပြီးတော့ပဲpopular သတင်းစာနယ်နဲ့မေးမြန်းထားတဲ့ video အတိုလေး Facebook ပေါ်မှာကြည့်လိုက်ရပါတယ်။သူကအဲ့ဒီမှာလဲအမှုပညာရှင်မှန်ရင်တော့အမှုပညာရှင်ရဲ့ဖန်တီးတင်ပြချက်ကိုလက်ဆုပ်လက်ခံတိုင်းတာပြလို့မရဘူးဆိုတာအမှန်ပါ။လူဆိုတာတယောက်နဲ့တယောက်အကြိုက်တူကြတာမဟုတ်ပါဘူး။သူ့အကြိုက်ကိုယ့်အကြိုက်ကွာမှာပါ။အကြိုက်ချင်းမတူကြတဲ့အခါတွေမှာလဲတဦးနဲ့တဦးရှိထားတဲ့အမြင်တွေကိုယဉ်ကျေးမှုလက်ခံထားပြီးတော့ဖော်ပြတာကောင်းပါတယ်လို့ popular ဂျာနယ်က interview မှာဖြည်းဖြည်းချင်းသိမ်းပြောသွားခဲ့ပါတယ်။ကျမရဲ့ကိုပိုင်ခံစားချက်နဲ့ပြောရမယ်ဆိုရင်တော့ဥက္ကိမောင်တို့ရဲ့ဆဲလဲလိုက်တဲ့တခြင်းကိုလည်းကြိုက်တယ်လို့အခုဖြူဖြူကြော်သိန်းသူ့ရဲ့ဟန်နဲ့ကိုပိုင်ဟန်နဲ့ပြန်ပြီးတော့ဒီဆိုတော့လေရာသားတစ်တစ်မျိုးပေးတဲ့တခြင်းဆိုပြီးတော့အတိမတ်ပြပြီးတော့နားထောင်ဖြစ်ပါတယ်။ပြည့်တဲ့အနေနဲ့လည်းဒီတခြင်းကိုသဘောကျနှစ်ချိုက်တလားဒါမှမဟုတ်ခင်မောင်တို့မူရင်းတည်ဆိုထားတဲ့တခြင်းကိုပဲကြိုက်နှစ်သက်တလားကိုပေါကပဲဆုံးဖြတ်ကြည့်ကြပါတော့နော်။ဆဲလဲလိုက်တဲ့ဆိုတဲ့တခြင်းဖြူဖြူကြော်သိန်းအတွင်တင်းနဲ့ပြန်ပြီးတော့ဒီဆိုထားတာကိုနားဆင်ခံစားကြည့်ပါဦးရှင်။ ဆန်တဲ့ဒီဆိုထားတဲ့ဆဲလဲလိုက်တန်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင ရဲ့ VOA Internet အစာမျက်နှာပေါ်မှာလည်း နားဆင်နိုင်အောင် season ပေးထားပါတယ်။ ကျမတို့ website လိပ်စာက bermis.voanews.com ဖြစ်ပါတယ်။ VOA ကိုလည်း စာရေးကြပါအောင်နော်။ သွားရရှင်ဒီအားလုံး ရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကဏ္ဍကိုမှအေးတနာကြောကတင်ဆက်တော်ရပါရှင်။အခုတော့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ Saudi Arabia နိုင်ငံမှာကလအုပ်အလပြပြိုင်ပွဲမှာပိုလာအောင်လို့ဘော့ဒော့ခ်အသားရေအရေးအကြောင်းပြောက်စီထိုးထားတဲ့ကလအုပ်တရားစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ်။ဂျပန်နိုင်ငံ Nissan Car ကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်စရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတက်တို့မှစပြီးတော့သုံးပြပါတယ်။အခုလိုထူးခြားဆန်းများသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်တို့ကတင်ပြထားပါပါတယ်ရှင်။
Saudi Arabia နိုင်ငံ ကလအုပ်အလှပြိုင်ပွဲမှာပိုလှအောင်အသားအရေအရေးအကြောင်းပျောက်စီထိုးထားတဲ့ကလအုပ်တရားစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ်။မြို့တော်ရီယက်ပြင်နားမှာကျင်းပတဲ့ဒီပြိုင်ပွဲမှာကလအုပ်တွေရဲ့အရာအမောင်းနှခမ်းပါးခေါင်းနဲ့ဒူးတွေကိုကြည့်ပြီးအမှတ်ပေးကြတာပါ။တလကြကျင်းပတဲ့ကလအုပ်ပြိုင်ပွဲဟာ Saudi Arabia ယဉ်ကျေးမှုကိုမြင့်တင်ဖို့အတွက်နှစ်စဉ်ပြုလုပ်ကြတာပါ။ကလအုပ်တွေကိုရှေးခေတ်မှာတော့အစားအသောက်ကုသန်းရောင်းဝယ်ရေးအိမ်မွေးတိရစ္ဆာန်နဲ့စစ်တိုက်တဲ့နေရာတွေမှာအသုံးပြုခဲ့ကြပြီးအခုခေတ်ကလအုပ်ပွဲတော်မှာတော့အလှပြိုင်ပွဲတွေအပြေးပြိုင်ပွဲတွေမှာတုံးကြပါတယ်။ထိုက်တန်းအရေးအသွေးရှိတဲ့ကလအုပ်တစ်ကောင်ဟာ Sorry Ngwe Real သန်းနဲ့ချီပြီးတင်ပါတယ်။ကလအုပ်ပွဲတော်မှာအစားအသောက်ဆိုင်တန်းတွေအမတ်တရားပစ္စည်းရောင်းတဲ့ဆိုင်တွေနဲ့ကမ္ဘာအရှိဆုံးတဲ့အပူဆုံးကလအုပ်တွေကိုပြသထားတဲ့ပြကန်းတွေပါဝင်ပါတယ်။
ဂျပန်နိုင်ငံနီဆန်ကားကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်းစရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစတင်သုံးပြလိုက်ပါတယ်။ဒီပစ္စည်းတွေမှာသုံးထားတဲ့အလိုလျောက်ပြန်သိမ်းတဲ့စနစ်ဟာနီဆန်ကားကုမ္ပဏီရဲ့ကားရဟမဲ့နေရာစီကိုအလိုလျောက်မောင်းသွားပြီးတော့ရက်နိုင်တဲ့ပရိုပိုင်လော့ပါ့စ်နည်းပညာဖြစ်ပါတယ်။ပစ္စည်းတွေအသုံးမပြုတော့တဲ့အချိ ထားနေကြနေရာစီကိုအလိုလျောက်ပြန်ရောက်သွားတာပါဖနက်တွေမှာဆိုရင်အနောက်ဘက်မှာဘိန်းလေးနှလုံးမော်တာနဲ့အာယုံကံကိရိယာတွေတက်ဆင်ထားတာပါတို့ချိုအနောက်ဘက်တောင်ပေါ်မြို့လေးဖြစ်တဲ့ဟာကုန်းကပရိုဖိုင်လော့ဖ်ရိုကန်ဟိုတယ်မှာကန်ထူးသူဇုံတွဲတွေကိုအခမဲ့တဲခိုဝင်ပေးမယ်လို့ဒီဇိုင်းကုမ္ပဏီကကြေညာထားပါတယ
်ဒီရင်ဒီဇိုင်းတောင်းသူတယောက်ကနောက်ချေးကနေအိမ်သုံးပရီဘောဂါတွေထုတ်လုပ်ဖန်တီးပြလိုက်ပါတယ်ဘာမင်ဟမ်စီးတီးတက်ကတူမှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာကိုတင်ကြားခဲ့ပြီးသူ့ရဲ့ဘွဲယူပြဘွဲအတွက်လုတ်ပြရမယ့်ပစ္စည်းကိုစဉ်းစားရကနေအခုလိုနောက်ချေးကိုအသုံးပြုဖို့ဖြစ်လာတာပါနောက်ချေဟာအတော့ကိုအတုံးနေတဲ့သဘာဝသယင်ဇာတာတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်ရေရှည်ခံပြီးတော့သဘာဝပစ္စည်းလည်းဖြစ်ဖို့ကိုအာယုံစိုက်ခဲ့ရတာပါပန်အိုးတွေခွေးကြေးထိုင်ခုံပူလေးတွေကိုဖန်တီးခဲ့တာဖြစ်ပြီးတော့ဒီပစ္စည်းတွေအကုန်လုံးကိုပြန်လည်အသုံးပြုလို့ရပါတယ်အာဖရိကတိုင်းပြည်တွေမှာလည်းနောက်ချေကနေမြေဩဇာအဖြစ်အသုံးပြုတာမီသိန်းတငွေကနေစွမ်းအင်ထုတ်တာရှုံနဲ့ရောနေပြီးအိမ်အဆောက်အုံပစ္စည်းအဖြစ်သုံးတာမျိုးတွေလည်းရှိပါတယ်အခုလိုပြိဘောဂတွေလုတ်တဲ့နေရာမှာတော့ပိုးသက်ထားတဲ့နောက်ချေးကိုတစ်စည်းတွေနဲ့ရောပြီးနောက်ချေးရဲ့မူရင်းအယောင်အသွေးမပြည့်အောင်စီမံပြုလုပ်ထားတာပါဝယ်ယူအသုံးပြုမဲ့သူတွေအနေနဲ့ထိုင်ခုံပန်းအိုးတွေရဲ့အသားကိုကြည့်ပြီးဒါကဘာနဲ့လုတ်ထားတာလဲဆိုတော့တည်တည်နဲ့စိတ်ဖြစ်ပေါ်လာအောင်ဖန်တီးထားတာပ
ါသူချဆမ်းမြတဲ့မြအပတ်စဉ်ကနာကိုကိုငင်းချမ်းနဲ့ရှားဖောင်တို့ကတင်ပြတော်တာပါရှင်ဒီစီစဉ်ကိုအခုလိုတင်းငွေနဲ့ညပိုင်းမှာအစ်ထုတ်လင်းပေးနေပြီးတော့ပြန်လည်ထုတ်လင်းချက်ကတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးရတဲ့အချင်းချက်ကိုမှတင်ရင်ထိုက်ကပြောပြပေးပါအောင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အအုံအပြင်ဘက်လူစီကားရနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခတ်ခံရပြီးတဲ့နောက်ဒီကနေ့တင်းနှင်းကနေနေကိုတော့နိုင်ငံတဝန်းကြေကွဲဝန်းနေပွဲနေ့ဖြစ်သတ်မှတ်ထားပါတယ်မြို့တော်ကာဘူးမှာတိုက်ခတ်ခံရမှုအတွင်းတည်ဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်။တည်ဆုံသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တဲ့အကြောင်းပြည်ထောင်ရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီကိုမော်စကိုမြို့တော်ကလူမှုချီတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဆန့်ကျင်ဖို့အတိုက်ခံခေါင်းဆောင်နေဗနီကဆော့ဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကိုလည်းတွစ်တာမှာရေးသားခဲ့ပြီးသူ့ကိုထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းပါဝင်ချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဒီကနေ့တင်းနှင်းခရင်ပြည်အစောပိုင်းမှာလည်းမော်စကိုရဲအဖွဲ့ကမစ္စတာနေဗနီရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးသူ့ရဲ့ဝန်ထမ်းတွေနဲ့ရဲတွေကစစ်ဆေးမေးမြန်းဖမ်းဆီးနေတာကိုတွေ့ရပါတယ်ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကျင်းပတဲ့2018ခုနှစ်ဩစတြေးလျအိုပင်အမျိုးသားတဦးချင်းတင်းနှင်းပြိုင်ပွဲမှာတော့ဆွစ်ဇာလန်တင်းနှင်းအကျော်မော်ရိုဂျာဖက်ဒရာပိုးဆွဲသွားပါတယ်အမျိုးသားတဦးချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားပြိုင်ပွဲမရင်းချစ်လစ်ကို6-6-6-3-3-6-6-1နဲ့အနိုင်ရခဲ့တာပါဒီပွဲမှာပိုးဆွဲခဲ့တာဟာဆိုရင်ဖက်ဒရာအတွက်တော့အချိန်20မြောက်ဂရင်းစလန်ဆုပလားကိုစွတ်ခူးရရှိသွားတာလည်းဖြစ်ပါတယ်ရှင်
တဲ့အချင်းချုပ်ကမှတင်ငိထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zone ဖြစ်ပါတယ် VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6:00ခွဲနဲ့9:00ခွဲထိလိုင်းဒိုမီတာ32 kHz 933 line ဒိုမီတာ40 kHz 980 line ဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 5905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနောက်ပ
ါ This program has come to you from the Voice of America, Washington.